Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။ American ပြည်ထောင်စုဝါရှင်တန် DC ကနေ2014ခုနှစ် August 16ရက်စနေနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျွန်မနန္ဒာချမ်းပါရှင်
။ကျွန်တော်ကတော့ဇော်ဝင်လိုက်ပါခင်ဗျာ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အီရန်နိုင်ငံအတွင်းကအစ္စလာမ်အစွန်းရောက်အဖွဲ့နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ကတ်လူမျိုးတွေကိုလက်နက်ထောက်ပံ့ပေးဖို့ EU ကဆုံးဖြတ်လိုက်ပါတယ်။အနောက်အာဖရိကတိုက်မှာ Ebola virus ရောဂါပိုးကြောင့်သေဆုံးသူအရေးတွက်ထားတထောင်ကျော်သွားပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။ဒီလိုသတင်းတွေအပြင်တခြားထူးခြားတဲ့နိုင်ငံကသတင်းတွေကိုကုသညို့ဦးနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ။
ဟုတ်ကဲ့ပါရှင်။သတင်းတွေကြေညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့အီရက်ကကတ်လက်နက်ကင်တွေပေါ်လက်နက်အကူအညီတွေပေးသွားမယ့်နိုင်ငံတွေကိုထောက်ခံဖို့ EU ကသဘောတူခဲ့တာနဲ့ပတ်သက်ပြီးတော့
This will be a major step forward in showing the commitment of the international community to stamping out this threat and to supporting the new
Iraq. အခုလိုပြောကြားချက်တွေနဲ့အတူအိန္ဒိယမှာလူမျိုးရေးကြမ်းဖက်မှုတွေဆုံးသက်ရေးအိန္ဒိယဝန်ကြီးချုပ်ကဖလို့တိုက်တွန်းခဲ့ပါတယ်လေ။ဒီလိုဒေသရင်းနဲ့နိုင်ငံတကာဆောင်းပါးတွေအပြင်ထိုင်းရောက်မြန်မာအလုပ်သမားတွေအတွက်ခရီးသွားလက်မှတ်တွေထုတ်ပေးဖို့မြန်မာတန်ယုံကပြင်ဆင်နေပြီဆိုတာနဲ့တိုင်းရင်းသားလက်နက်ကင်တွေနဲ့အစိုးရကြားညဉ့်ညဲရဖို့ဘလောက်နှီးဆက်လာပြီလဲဆိုတာတွေကိုလည်းအခုမနက်မှာကြားရပါမယ်ရှင်။ဒီအကြောင်းတွေကိုမပြောခင်အရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံဝင်းလိုက်နဲ့ကိုသားညုံကကြေညာပေးပါမယ်ရှင
်။အီရန်နိုင်ငံအတွင်းကအစ္စလာမ်အစွန်းရောက် ISIS အဖွဲ့နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ကတ်လူမျိုးတွေကိုလက်နက်ထောက်ပံ့ပေးလိုတဲ့ EU အဖွဲ့ဝင်တနိုင်ငံချင်းရဲ့ဆုံးဖြတ်ချက်ကိုထောက်ခံအားပေးသွားမယ်လို့EU ဥရောပသမဂ္ဂကပြောကြားလိုက်ပါတယ်ဒီတော်တွင်အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာ ISIS အဖွဲ့ဝင်ဖို့လူတွေကိုလိုက်လံစီးရုံတာဘဏ္ဍာငွေစုဆောင်းပေးတာတွေလှုပ်ဆောင်နေသူ6ဦးအပေါ်ကုလသမဂ္ဂကပိတ်ဆို့အရေးယူမှုတွေချမှတ်လိုက်ပါတယ် EU နိုင်ငံသားရေးဝန်ကြီးတွေကဘရပ်ဆဲမြို့မှာတောက်ကြနေကအဲ့ဒီလိုသဘောတူဆုံးဖြတ်ပေးလိုက်တဲ့အတွက်အီရန်နိုင်ငံပြည်ပခမှာလက်ရှိတဲ့ပုံမူပါဝင်ပတ်သက်တော်မဲ့ဘက်ကိုဦးတည်သွားတာလည်းဖြစ်ပါတယ်အီရန်နိုင်ငံအနောက်မြောက်ပိုင်းဒေသအတော်များများကိုသိမ်းပိုက်ထားတဲ့ ISIS အစ္စလာမ်အစွန်းရောက်အဖွဲ့ဟာဒေတာရင်းအတွက်တမကပဲဥရောပတိုက်နဲ့လူအဖွဲ့စည်းတစ်ခုလုံးကိုပါချင်းချောက်နေတဲ့အန်ဒီရဖြစ်တယ်လို့ဗြိတိသျှနိုင်ငံသားရေးဝန်ကြီးဖီလ်ဟမ်မွန်ကပြောပါတယ်။ပြည်တင်နိုင်ငံကကတ်လူမျိုးတွေကိုလက်နက်တွေထောက်ပံ့ပေးနေပြီဖြစ်ပါတယ်။ပြည်တိန်နဲ့နယ်သာလန်တို့ကလည်းလက်နက်ထောက်ပံ့ပေးဖို့အတွက်စဉ်းစားနေတယ်လို့ဆိုပါတယ်။ဂျာမနီအနေနဲ့လည်းဥပဒေပေါင်းအတွင်းကရောနိုင်ငံရေးအရာကိုလှုပ်လို့ရသလောက်အစွမ်းကုန်လှုပ်ဆောင်ပေးသွားမယ်လို့နိုင်ငံသားရေးဝန်ကြီးဖရန့်ဝေါ်တာစတိုင်မိုင်ယာကပြောပါတယ်။ဒီတော့တွင် ISIS အစ္စလာမ်အစွန်းရောက်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူနဲ့တခြား၅ဦးတို့ကိုကုလသမဂ္ဂလူညွန့်ရေးကောင်စီကပိတ်ဆို့အရေးယူမှုတွေချမှတ်လိုက်ကြောင်းတောက်ကြနေကတင်းကြီးတင်းကျပ်ထဲဆုံးဖြတ်လိုက်ကြပါတယ်
။ယူကရိန်းနိုင်ငံရှေ့ကျန်းကရပ်သားတွေအတွက်လူသားချင်းစာနာကူညီမှုရင်တန်းဆီလုပ်ခဲ့တဲ့နေရာမှာရုရှားစစ်တပ်ကစစ်ဖက်ဆိုင်ရာဝန်ထမ်းတွေပါဝင်ပတ်သက်မှုမရှိပါဘူးလို့ရုရှားကာကွယ်ဝင်ကြီးဆာဂီရှွိုက်ဂူကဒီအမေရိကန်ကာကွယ်ဝင်ကြီး6ဟေဂါကိုအာမခံပြောဆိုခဲ့တယ်လို့ပန်ဂွန်ကာကွယ်စစ်ထနာချုပ်ကပြောဆိုလိုက်ပါတယ်။အကူအညီရင်နှန်းကိုတော့အခုဆိုရင်ယူကရိန်းနဲ့ဆက်မှာစစ်ဆေးမှုတွေစတင်ပြုလုပ်နေပြီဖြစ်ပါတယ်။ရုရှားနဲ့အမေရိကန်ကာကွယ်ရေးဝန်ကြီးနှစ်ဦးဟာတောက်ကြနေလုံကတယ်လီဖုန်းကတဆင့်ယူကရိန်းနိုင်ငံကိစ္စကိုဆွေးနွေးခဲ့ကြတယ်လို့ပင်ဒဂွန်စစ်ထနာချုပ်ပြောခွင့်ရသူရေတပ်ဗိုလ်ချုပ်ဂျွန်ကာဘေးကပြောဆိုခဲ့တာပါ။ယူကရိန်းရှေ့ကျန်းကိုသွားတဲ့ရုရှားကူညီရေးရင်နှန်းနဲ့ပတ်သက်ပြီးတော့ရှင်းရှင်းလင်းလင်းဖြစ်အောင်လုပ်ဖို့မစ္စတာဟေဂါကရုရှားကိုမြစ်တာရက်ခံခဲ့တယ်လို့ကာကွယ်ရေးဌာနပြောခွင့်ရသူကပြောပါတယ်။ရုရှားကာကွယ်ရေးဝန်ကြီးကလည်းအဲ့ဒီရင်နှန်းမှာစစ်ဖက်ဝန်ထမ်းတွေမပါဘူးဆိုတာကိုအာမခံပြောဆိုခဲ့တဲ့ကြောင်းသိရပါတယ်။ရုရှားအနေနဲ့ယူကရိန်းကိုဝင်ရောက်ကျူးကျော်ဖို့ဆိုတဲ့ရည်ရွယ်ချက်မျိုးနဲ့ဒီကူညီပေးမှုကိုအသုံးချမှာမဟုတ်ဘူးလို့လည်းရုရှားဘက်ကပြောဆိုရခဲ့တဲ့အကြောင်းပင်ဂွန်ကာကွယ်ရေးပြောခွင့်ရသူကပြောပါရယ်အကူအညီပစ္စည်းတွေဖြန့်ဝေတဲ့နေရာမှာလဲ ICRC အပြည်ပြည်ဆိုင်ရာချက်ချင်းရဲ့အသင်းရဲ့ကြီးကြပ်မှုအောက်မှာပြုလုပ်သွားမှာဖြစ်တယ်ဆိုတာကိုလည်းရုရှားကာကွယ်ဝန်ကြီးကအသိအမှတ်ပြုပြောဆိုခဲ့တဲ့အကြောင်းပင်ဂွန်ပြောခွင့်ရသူကပြောဆိုပါရယ်ခင်ဗျာ
နောက်အာဖရိကတိုက်မှာ Ebola virus ရောဂါပိုးကြောင့်သေဆုံးသူအရေအတွက်ဟာ1145ယောက်အထိရှိသွားပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ဗုဒ္ဓဟူးနေ့မှာ Ebola virus ရောဂါပိုးကူးစက်နေတယ်လို့မတင်ကားသူနဲ့အတိပြုနိုင်တဲ့ဝေဒနာရှင်စုစုပေါင်း150ဦးလက်ခံရရှိခဲ့တယ်လို့ဆိုပါတယ်။အဲ့ဒီနေ့ရက်အတွင်းမှာပဲသေဆုံးသူအရေအတွက်ဟာလည်း86ယောက်အထိရှိခဲ့တယ်လို့ WHO ကတောက်ကြနေကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပြီးသေဆုံးသူအများစုဟာ Liberia နိုင်ငံကလို့ဆိုပါတယ်။Ebola virus ပိုးကူးစက်နေတဲ့ဝေဒနာရှင်တွေကိုကူညီပေးနေတဲ့နိုင်ငံတကာအကူအညီပေးအဖွဲ့တွေကတော့ သူတို့အနေနဲ့ဒီကာယောဂါကိုထိန်းချုပ်နိုင်မှုအတွက်အခက်အခဲတွေရှိနေတယ်လို့တောက်ကြနေအစောပိုင်းမှာပြောကြားခဲ့ပါတယ်။ယောဂါပိုးပြန့်ပွားနေတဲ့နေရာတွေကိုရောက်သွားတဲ့အခါစစ်မြေပြင်လိုခံစားခဲ့ရတယ်လို့အနောက်အာဖရိကတိုက်ကဗိုင်းရပ်စ်ပိုးပြန့်ပွားနေတဲ့ဒေသတွေကိုတွားရောက်လေ့လာခဲ့တဲ့နယ်စည်းမချဆရာဝန်များအဖွဲ့ရဲ့အကြီးအကဲဂျုံလျူးကပြောပါတယ်။ယောဂါပိုးကူးစက်ပြန့်ပွားတဲ့ပမာဏကြီးမားလို့တဲ့အတွက်ကျန်းမာရေးကူးသတ်ပေးတဲ့ဌာနတွေမှာလည်းအခက်အခဲတွေနဲ့ရင်ဆိုင်နေရပြီလို့ဂျုံလျူးကပြောပါတယ်။
အမေရိကန်ပြည်စုမစ္စူရီပြည်နယ်မှာရဲရရှိသူကပြစ်ခတ်လို့တည်ဆုံခဲ့ရတဲ့လူမဲဆယ်ကျော်သက်လူငယ်ဟာလူရဲမှုနဲ့ပတ်သက်ပြီးတော့တန်တရားဖြစ်ခံထားရသူဖြစ်တယ်လို့ဒီခါမှာတန်တရားဖြစ်ခံထားရသူဖြစ်တယ်လို့မစ္စူရီပြည်နယ်ရဲကပြောပါတယ်။အဲ့ဒီလူမဲဆယ်ကျော်သက်လူငယ်ပြစ်တက်ခံရတဲ့ကိစ္စကြောင့်မလို့အဲ့ဒီမှာဆန္ဒပြမှုတွေရက်တန်ကြာဖြစ်ခဲ့တာပါ။အဖြစ်ပြက်နဲ့ပတ်သက်လို့ဗီဒီယိုမှတ်တမ်းပါဝင်ရဲအစီအစဉ်တွေကို Ferguson မြို့ရဲ့ရဲတပ်ဖွဲ့အကြီးအကဲ Thomas Jackson ကတောက်ကြနေတော့ထုတ်ပြန်သွားတာပါ။ပြစ်သက်ခံရသူအသက်18နှစ်အရွယ် Michael Brown ဟာဩဂတ်စ်လ9ရက်နေ့တုန်းကဒီကုန်းဆုံဆိုင်အယောင်စီးတူနဲ့စကားများထိတိုက်ဖြစ်နေတာကိုအဲ့ CCTV ဗီဒီယိုမှတ်တမ်းမှာတွေ့ရပါတယ်။အဲ့နောက် Brown ဟာ Civil Light ဘူးကိုထားရခဲ့တယ်လို့အစီအစဉ်ကမှာဖော်ပြထားပါတယ်။အဲ့နောက်ဒီအရေးပေါ်ကျမ်းမာရေးအကူအညီတောင်းခံမှုကြောင့်ရောက်လာတဲ့ရဲအရာရှိကနေပြီးတော့သူ့ကိုပြစ်ခတ်မှုဖြစ်သွားတာပါ။ Brown ဟာလမ်းမလဲမှာပိတ်ပြီးတော့လမ်းလျှောက်နေတာကြောင့်ကနူးအဖြစ်ရဲအရာရှိကသူ့ကိုတားမြစ်ခဲ့တယ်လို့ရဲအကြီးအကဲ Jackson ကတောက်ကြနေသတင်းစာရှင်းလင်းပွဲအတွင်းပြောပါတယ်။ဘရောင်ကိုပြစ်ခတ်ခဲ့တဲ့ရဲရရှိဟာလုံသက်6နှစ်ရှိပြီဖြစ်တဲ့ဒီဒရန်ဝီလ်ဆန်ဆိုသူဖြစ်တယ်လို့ရဲအကြီးအကဲကတီဗီထုတ်ဖော်ပြောပါတယ်။အဲ့ဒီရဲရရှိဟာမှတ်တမ်းပြက်လုံးဝမရှိသူလို့လည်းသူကပြောဆိုပါတယ်ခင်ဗျာ
။ View American တဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5.24 kHz 12.23 ညာ5.32 kHz 9.25တိုင်းဒိုမီတာ39 kHz 0925တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။ပါကစ္စတန်ဝန်ကြီးချုပ်နာဝါရှာရီဖ်ကိုဖြုတ်ချရည်အတွက်ကန့်ကွက်ဆန္ဒပြကြဖို့အကြီးဆုံးအတိုက်ခံနိုင်ငံရေးအင်အားစုကြီးတစ်ခုဟာအဖွဲ့ဝင်တွေတောက်ကြနေကမြို့တော်ကိုစုဝေးရောက်ရှိလာကြပါတယ်။အတိုက်ခံကောင်းဆောင်အင်မရာခန်နဲ့ဘာသာရေးကောင်းဆောင်တာဟီအူကဒရီတို့ဦးဆောင်တဲ့အစ္စလာမ်မဘတ်မြို့ကဆန္ဒပြပွဲဟာတပ်တန်းအဖြစ်တနစ်တာရှိသေးတဲ့ဝန်ကြီးချုပ်နာဝရှာရီဖ်အစိုးရအတွက်အကြီးမားဆုံးစင်ခုံမှုတစ်ရက်လည်းဖြစ်ပါတယ်။အစိုးရဟာအကျင့်ပြတ်ချစားတဲ့အစိုးရဖြစ်တယ်လို့အင်မရာခန်နဲ့ကဒရီတို့ကပြောပါတယ်။မြို့တော်အစ္စလာမဘတ်တခြားအင်မရာခန်ဦးဆောင်တဲ့အတိုက်ခံအုပ်စုတွေအစိုးရစန့်ကျင်ခြေတဲ့ဆန္ဒပြပွဲတွေတောက်ကြနေကပြုလုပ်နေတဲ့အချိန်ကူဂျရန်ဝါလာမြို့မှာထိတ်တန့်ရင်ဆိုင်မှုတွေဖြစ်ပေါ်ခဲ့ပြီးတနတ်တန်တွေလည်းကြားခဲ့ရပါတယ်။အင်မရခန်စီလာတဲ့ကားကိုတနတ်မှန်သွားပေမဲ့သူကတော့ထိခိုက်ဒဏ်ရာရခဲ့ခြင်းမရှိဘူးလို့ပြောခွင့်ရအမျိုးသမီးကပြောပါတယ်။အင်မရခန်ရဲ့ကားကိုလူအုပ်ကြီးကလည်းဂဲရီနဲ့ပစ်ပေါက်ခဲ့ကြတယ်လို့ဆိုပါတယ်။ဝန်ကြီးချုပ်နာဝရှာရီဖ်ယာရုကဆင်းပေးပြီးရွေးကောက်ပွဲအသစ်တွေမကျင်းပမပေးမချင်းသူတို့ကိုထောက်ခံသူတွေဟာအစ္စလာမဘတ်မြို့မှာဆန္ဒပြကြမှာဖြစ်တယ်လို့အတိုက်ခံကောင်းဆောင်တဲ့ဦးကပြောပါတယ်။မနစ်ကကျင်းပတဲ့ရွေးကောက်ပွဲအတွင်းနာဝရှာရီဖ်ရဲ့ပါတီကမဲမတမာမှုတွေပြုလုပ်ခဲ့တယ်လို့အင်မရခန်ဘက်ကဆွဆွဲထားတာဖြစ်ပါတယ
်။ IAEA ဒီကုလသမဂ္ဂနျူကလ িয়ার စောင့်ကြည့်ရေးအဖွဲ့ရဲ့ကြီးကဲဟာလာမယ့်တနင်္ဂနွေနေ့မှာအီရန်နိုင်ငံကိုသွားဖို့ရှိနေပါတယ်။အီရန်နိုင်ငံကနျူကလ িয়ার လက်နက်ထုတ်လုပ်နေတဲ့ဆိုတဲ့တန်တရားကိုနိုင်ငံတကာကစုံစမ်းစစ်ဆေးနိုင်မှုအတွက်အချိန်အတန်ကြာကလေးကကျူးပန်းနေရမှာတူးတက်မှုရလာတဲ့လက္ခဏာတရားဖြစ်ပါတယ်။အီရန်နျူကလ িয়ার စီစဉ်နဲ့ပတ်သက်ပြီးတော့ဆွဆွဲချက်တွေကိုအီရန်အနေနဲ့အပြည့်ပေးဖို့တတ်မှတ်ထားတဲ့ဩဂတ်စ်လ25ရက်နေ့နောက်ဆုံးတတ်မှတ်ရမတိုင်ခင်မှာပဲ IAEA ကြီးကဲယူကီယောအမနိုရဲ့အခုအီရန်ခီးစဉ်ဖြစ်လာတာပါအပြည်ပြည်ဆိုင်ရာအမှုပြုအေဂျင်စီရဲ့ဒီတောက်ကြနေကြညာချက်ထဲမှာတော့ဒီခီးစဉ်ဟာဆိုလို့ရှိရင်အီရန်နိုင်ငံရဲ့ဆွေးနွေးညှိနှိုင်းမှုပူးပေါင်းဆွေးနွေးမှုတွေတိုးတက်လာအောင်ကြိုးပမ်းကြက်ရဲ့တစိုက်တစ်ပိုင်းဖြစ်တယ်လို့ဆိုထားပါတယ်အမေရိကန်ပြည်တော်စု Britain တရုတ်ပြင်သစ် Germany ရုရှားပါဝင်တဲ့ P5+1 ဆိုတဲ့ဒီအီရန်နိုင်ငံရဲ့ညှိနှိုင်းဆွေးနွေးမှုတွေမှာနျူကလ িয়ার ဆိုင်ရာဒီအလုံးစုံသဘောတူညီချက်တရရလာဖို့အတွက်ကြိုးစားနေကြတာပါသဘောတူညီချက်ရဖို့ဆိုတာကိုနိုဝင်ဘာလ24ရက်နေ့ထိနောက်ဆုံးရထားပါတယ်အီရန်ပေါ်မှာရေယူတန်ခတ်မှုတွေလျှော့ချဖို့အတွက်ပြီးခဲ့တဲ့နိုဝင်ဘာလကနှစ်ဖက်ယာယီသဘောတူညီချက်တွေရခဲ့ပါတယ်။တစ်ဖက်မှာတော့အီရန်ဘက်ကလည်းသူ့ရဲ့ယူရေနီယံတန့်စင်မှုလုပ်ငန်းတွေကိုဖျက်ထားရပါတယ်။အီရန်ဘက်ကတော့ဒီလိုမျိုးသူတို့ဒီယူရေနီယံတန့်စင်မှုလုပ်တာဟာရပ်ဖက်သုံးမှုအတွက်သာဖြစ်ပြီးတော့နျူကလ িয়ার လက်နက်ထုတ်ဖို့မဟုတ်ဘူးလို့ပဲခုခံညှင်းဆုံနေပါတယ်ခင်ဗျာ
။နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းလိတ်ချက်ကမ်းခြေအနီးမှာရှိတဲ့ရွာသား100လောက်ကို Boko Haram စစ်သွေးကြွားတယ်လို့မတင်ကားသူတင်တဲ့သမားတွေကပြန်ပြီးဆွတ်တော့ခဲ့ပါတယ်။ပေါ်နိုပြည်နယ်အတွင်းကဝေးလံခေါင်ပြတဲ့ ဒိုရွန်ဘူဂါဒေသမှာရှိတဲ့ကျွော်တွေကိုတနသမားတွေကတင်းငွေတွေနဲ့မှာဝင်ရောက်ဆင်းနေပြီးအယက်သားတွေကိုဖမ်းဆီးအိမ်တွေကိုမိရှို့လုဆောင်ခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။အဲဒီတိုက်ခိုက်မှုအတွင်းအနည်းဆုံးလူ26ဦးလည်းသေဆုံးခဲ့တယ်လို့ဆိုပါတယ်။တိုက်ခိုက်ခံခဲ့ရတဲ့ရွာသားတချို့ထွက်ပြေးလွတ်မြောက်လာပြီးပြင်းထန်မြို့တော်မိုက်ဒူဂူရီကိုရောက်လာတဲ့အချိန်တောက်ကြနေကသတင်းတောက်တွေကိုပြန်လည်ပြောပြခဲ့တာဖြစ်ပါတယ်။ပြန်ပေးဆွဲခံရသူတွေဟာယောက်ျားလေးတွေကြီးပဲလို့တချို့ကပြောပါတယ်။ဒါပေမဲ့လည်းတချို့ပြန်ပေးဆွဲခံရသူတွေထဲမှာအမျိုးသမီးတွေပါဝင်တယ်လို့လည်းတခြားသူတွေကပြောပါတယ်။ပြန်ပေးဆွဲခံရသူတွေကိုကားတွေပေါ်ကိုတင်ဆောင်သွားပြီးတချို့ကိုမော်တော်ဘုတ်တွေနဲ့ချက်နိုင်ငံတွေကိုခေါ်ဆောင်သွားတယ်လို့မျက်မြင်သက်တွေကပြောကြပါတယ်
။ဆိုမာလီယာနိုင်ငံစစ်ဘီဟောင်းတူကိုတစ္ဆာကန်နဲ့ပြည်သူစစ်တွေကိုဆိုမာလီယာနဲ့အာဖရိကသမဂ္ဂတပ်တွေတိုက်ခိုက်ခဲ့တာကြောင့်တောက်ကြနေအစောပိုင်းဆိုမာလီယာမြို့တော်မှာကြီးမားတဲ့တိုက်ပွဲတွေဖြစ်ခဲ့ပါတယ်။မိုဂါဒီရှုမြို့ရဲ့နောက်တောင်ဘက်ကဝါဒဂျာအရက်မှာဖြစ်တဲ့အဲ့ဒီတိုက်ပွဲတွေအတွက်မှာလူ10ဦးထက်မနည်းသေဆုံးခဲ့တယ်လို့မျက်မြင်တွေရောတာဝန်ရှိသူတွေကပြောပါတယ်။တိုက်ပွဲဖြစ်နေစဉ်မှာတနက်တန်တွေပောက်ကွဲတန်တွေကိုအရင်ပုံမှန်ဖြစ်နေကြတဲ့မတူအပြင်းထန်ကိုကြားခဲ့ရတယ်လို့ဒီတုံလှုပ်နေတဲ့ဝါဒဂျာဒေသခံတွေက VOA ကိုပြောဆိုပါတယ်။စစ်ပြင်းဟောင်းဖြစ်ခဲ့တဲ့ဒီအမက်ဟာဆန်အဒိုးကViewing Somalia ဌာနကိုတယ်လီဖုန်းကတဆင့်ပြောကြားရမှာတော့အစိုးရတပ်တွေကအာယုံအချိန်မှာသူ့ရဲ့နေအိမ်ကိုဝင်ရောက်စီးနင်းရာကနေတိုက်ခိုက်မှုတွေဖြစ်လာတယ်လို့ဆိုပါတယ်။အာဖရိကသမဂ္ဂတပ်ဖွဲ့တွေကတော့သူတို့ကိုပြည်သူစစ်တွေကတိုက်ခိုက်တာကြောင့်အဲ့အနီးနားမှာရှိတဲ့လက်နက်တိုက်ကိုကာကွယ်ဖို့ကြိုးစားခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းစစ်ပြင်းဟောင်းအဒိုးကတော့သူ့နေအိမ်ကနေလွတ်မြောက်သွားပြီးတော့သူ့ကိုဖမ်းဆီးရဖို့အတွက် EU တပ်တွေနဲ့ဒီအစိုးရတပ်တွေပူးပေါင်းကြိုးပမ်းနေတယ်လို့လည်းပြောဆိုပါတယ်ခင်ဗျာ
။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကိုသားညုံကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ဒီစီဇန်ကိုလိုင်းနိုမီတာ32 kHz 93.5 လိုင်းနိုမီတာ40 kHz 9433ညာနဲ့လိုင်းနိုမီတာ48 kHz 6185တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုသတင်းဆောင်မတွေကိုအလှည့်ပေးပါစေ။ဒီမနက်တော့နိုင်ငံတကာသတင်းတွေနဲ့အရင်ဆုံးစပါမယ်ရှင်။အီရတ်နိုင်ငံကအစ္စလာမ်နိုင်ငံတော်ထူထောင်ဖို့ဆိုတဲ့စစ်သွေးကြွတွေနဲ့တိုက်ခိုက်နေတဲ့ကတ်လက်နက်ကင်တွေကိုဒီလက်နက်ထောက်ပံ့မယ်ဆိုတဲ့နိုင်ငံတွေကိုထောက်ခံသွားဖို့ EU ဥရောပသမဂ္ဂအစိုးရတွေကသဘောတူညီလိုက်ကြပါတယ်။ဒါအပြင်အီရတ်အစိုးရတစ်ကိုအခိုင်အမာထောက်ခံသွားကြဖို့ကိုလည်း EU နိုင်ငံတွေကအဆိုပြုထားကြပါတယ်။EU နိုင်ငံသားရေးဝန်ကြီးအစည်းအဝေးမှာလုပ်တဲ့ဒီဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့ Lisa Brand ကသတင်းပေးပို့ထားပါရရှင်။အပြည့်စုံကိုကိုသားညုံကဆက်ပြီးပြောပြပေးပါမယ်
။လက်နက်အပြည့်စုံနဲ့အားကောင်းတဲ့ Islam စစ်သွေးကြွတွေကိုတိုက်ခတ်နေကြတဲ့ Iraq ကလူမျိုးတွေကိုလက်နက်ကူညီထောက်ပံ့ဖို့ EU နိုင်ငံအဖွဲ့ဝင်အချို့ရဲ့ဒီဆုံးဖြတ်ချက်တွေပေါ်မှာ EU နိုင်ငံသားရေးဝန်ကြီးတွေကဒီတောက်ကြနေ Brazil မှာလုပ်တဲ့အစည်းအဝေးတွင်ထောက်ခံခဲ့ကြတာပါ။ယူနန်တွင်းနေမျိုးတွေအပါအဝင် Iraq နဲ့ Syria မှာရှိတဲ့နေရာအတော်များများကိုထိန်းချုပ်ထားတဲ့အစ္စလမ်ဝါရီတွေရောင်းချလာမဲ့ရည်နံတွေကိုပိတ်ဆို့ဖို့အတွက်နီလန်းတွေလည်းရှာသွားဖို့ကိစ္စကို EU နိုင်ငံသားရေးဝန်ကြီးတွေကသဘောတူညီခဲ့ကြပါတယ်။အရေးပေါ် EU နိုင်ငံသားရေးအစည်းအဝေးကိုအီတလီနဲ့ပြင်သစ်တို့ကတောင်းဆိုမှုနဲ့ခေါ်ယူခဲ့တာဖြစ်ပါတယ်။အီတလီရောပြင်သစ်ဟာဒီကတ်လက်နက်ကင်တွေကိုလက်နက်ပစ္စည်းထောက်ပံ့ကူညီသွားဖို့ဆုံးဖြတ်ပြီးသားနိုင်ငံတွေလည်းဖြစ်ကြပါတယ်။အခုနိုင်ငံသားရေးဝန်ကြီးအစည်းအဝေးကနေပြီးတော့ရလာတဲ့ရလက်အဖြေတွေပေါ်မှာကျဉ်းနဲ့အားရမိတယ်လို့ပြင်သစ်နိုင်ငံသားရေးဝန်ကြီး Laurent Fabius ကအစည်းအဝေးပြီးမှပြောဆိုသွားပါတယ်။
Deuxièmement, sur le plan humanitaire, nous avions souhaité, nous la France, qu'il y ait une sorte de pont européen humanitaire qui soit constitué pour permettre l'acheminement rapide de tous les
Iraniens d'avoir pu le faire. Cela a été décidé.ဒီအတွက်လည်းအခြားတိုင်းပြည်တွေကပါကတ်တွေကိုလက်နက်ကူညီထောက်ပံ့ဖို့စိတ်ဝင်စားမှုပြသလာကြတယ်လို့ပြင်သစ်နိုင်ငံရေးဝန်ကြီးကပြောခဲ့ပါတယ်။ဗြိတိန်နိုင်ငံရေးဝန်ကြီး Philip Hammond ကလည်းဗြိတိန်အနေနဲ့ကတ်တိုက်ခိုက်ရေးသမားတွေကိုလက်နက်ကူညီဖို့အတွက်ပန်ကြားချက်ကိုအလေးနဲ့ထားပြီးတော့စဉ်းစားသွားမယ်လို့ဆိုပါတယ်။ဒါအပြင်ဒီအစ္စလာမစ်သဘုံတွေကိုငွေကြေးအဖြစ်ရောရုပ်ဝတ္ထုအရာပါထောက်ပံ့ကူညီပေးနေသူတွေအပေါ်ပိတ်ဆို့တန်ခတ်ဖို့အတွက်ဗြိတိန်နိုင်ငံကတွန်းအားပေးနေတဲ့ဒီကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တရက်လည်းထွက်လာပွဲရှိတယ်လို့ဗြိတိန်နိုင်ငံရဲ့ဝန်ကြီးကခံမှန်းပြောဆိုသွားပါတယ
် This will be a major step forward in showing the commitment of the international community
ISIL ကိုတိုက်ခိုက်နေနေတဲ့အယ်ဘာဒီအီရတ်ဆိုရတဲ့ကိုအကူအညီပေးဖို့နဲ့သူမှရှိတဲ့ချင်းချောက်မှုတွေကိုဖယ်ရှားဖို့ဆိုပြီးနိုင်ငံတကာတိုင်းဝိုင်းကပိုင်းဖြတ်ချက်ရှိကြောင်းပြလိုက်တာဟာအရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်ပါတယ
်အီရတ်နိုင်ငံအနောက်မြောက်ပိုင်းနေရာအတော်များများကိုသိမ်းယူထားတဲ့ Islamic State စစ်သွေးကြွတွေဟာဒီသားတစ်ခုလုံးကသာမကဥရောပနဲ့လူရင်ကျိမှုတရားလုံးကချင်းချောက်မှုဖြစ်တယ်လို့ဗြိတိန်နိုင်ငံရဲ့ဝန်ကြီးကပြောဆိုသွားပါတယ်။ အီရတ်အတွက်လူသားချင်းစာနာကူညီမှုဒေါ်လာ23သန်းနီးပါးအထိကိုအခုနှစ်တွင်တိုးပေးသွားဖို့ EU ဥရောပသမဂ္ဂနိုင်ငံတွေကအခုသတင်းပတ်စောပိုင်းကဆုံးဖြတ်ခဲ့ကြပါတယ်။တောက်ချနေကလုတ်တဲ့ဒီ EU နိုင်ငံကြီးဝန်ကြီးများအစည်းအဝေးမှာတော့အခုလိုမျိုးအီရတ်အရေးကိစ္စအပြင်ယူကရိန်းနဲ့ဂါဇာအခြေအနေတွေကိုလည်းဆွေးနွေးခဲ့ကြပါတယ်ခင်ဗျာ။
ကိုသားညုံပြောပြခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့ထိုင်းနိုင်ငံကမြန်မာလူ့သမားတွေလွယ်လွယ်ကူကူခရီးသွားလာခွင့်ရတော့မှာလားဆိုတာကိုကြားဖို့ရှိပါတယ်။အခုတော့အိန္ဒိယနိုင်ငံကသတင်းတပုတ်ကိုပြောပြပါဦးမယ်။အိန္ဒိယနိုင်ငံမှာအမျိုးသမီးတွေကိုပြစ်မှတ်ထားပြီးလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုကျူးလွန်နေတဲ့ကိစ္စတွေပေါ်ပေါက်နေချိန်မှာပဲသားယောက်ျားတွေကိုအရင်ကထက်ပိုပြီးတော့ထိန်းចောင်းကြဖို့အိန္ဒိယဝန်ကြီးချုပ်ကစော်ဩလိုက်ပါတယ်။လူလက်ရည်နေအဖြစ်တိုင်းပြည်ကိုမိန်ကွန်းပြောကြရမှာလူမျိုးရေးအကြမ်းဖက်မှုတွေအဆုံးသတ်ဖို့တိုက်တွန်းခဲ့တယ်လို့ဆင်းရဲမွဲတေမှုတွေကိုတိုက်ဖြတ်ဖို့လည်းကတိပေးထားခဲ့ပါတယ်။အပြည့်အစုံကို VOA သတင်းတော်အန်ဂျနာပက်စထရီချာကနယူးဒေလီမြို့ကနေသတင်းပေးပို့ထားပါတယ်ရှင်။အိန္ဒိယနိုင်ငံမြို့တော်နယူးဒေလီမှာရှိတဲ့တမိုင်းဝင် Red Fort ခန့်တပ်ဟောင်းကြီးကနေတိုင်းပြည်ကိုပြောကြားခဲ့တဲ့မိန်ကွန်းအတွင်းအိန္ဒိယဝန်ကြီးချုပ်နရန်ဒရာမိုဒီကနိုင်ငံတွင်းမှာမရိမှုတွေဇက်တိုက်ဖြစ်နေတဲ့ကိစ္စဟာတိုင်းပြည်အတွက်ရှက်စရာကောင်းတယ်လို့ပြောဆိုသွားခဲ့ပါတယ်။ဥပဒေအရအရေးယူဆောင်ရွက်နေတာတွေရှိပေမဲ့အမားနဲ့အမှန်ခွဲခြားနိုင်အောင်တားယောက်ျားတွေကိုတင် जा ဖို့ဟာမိဘတွေမှာလူမှုရေးအရာတာဝန်ရှိတယ်လို့လည်းဝန်ကြီးချုပ်ကအခုလိုပြောဆိုသွားခဲ့ပါတယ်
။ बेटी को तो सैकड़ों सवाल मां पूछते हैं लेकिन क्या कभी मां बाप ने अपने बेटे को पूछने की हिम्मत की है
မိဘတွေဟာတမိမိန်ကလေးတွေအပြင်ထွက်တော့မယ်ဆိုရင်မိကွန်းတွေအများကြီးမေးလေရှိပေမဲ့တားယောက်ျားလေးတွေရဲ့လုံရက်နဲ့ပတ်သက်လို့ရှင်တော့ဘာမှမမေးတတ်ကြဘူးလို့အိန္ဒိယဝန်ကြီးချုပ်မိုဒီကပြောဆိုသွားခဲ့တာဖြစ်ပါတယ်။အမျိုးသားအမျိုးသမီးဥယေအချိုးအစားမမျှတမှုတွေပေါ်စိတ်ပျက်တဲ့သဘောထားကိုလည်းပြောဆိုခဲ့ပြီးလူမှုအတိုင်းဝိုင်းအတွက်အမျိုးသမီးတွေရဲ့ပံ့ပိုးမှုတွေကိုပုံမှုအသိမှတ်ပြုလေးစားသင့်တယ်လို့လည်းမစ္စတာမိုဒီကပြောဆိုသွားခဲ့ပါတယ်။သားယောက်ျားလေးတွေကိုပို့ပြီးလိုချင်ကြတဲ့မိဘတွေကတမိမိန်ကလေးကိုဝင်လွယ်ရရင်ဖျက်ချတတ်တဲ့အတွက်လဲယောက်ျားလေးအရေးအတွက်ကမိန်ကလေးထက်ပိုများပါတယ်။ဝန်ကြီးချုပ်ရဲ့ဟိန္ဒူမျိုးသားရေးဘရာတီယာဂျနတာပါတီအာနာရလာပြီးကလေးကဒါဟာဝန်ကြီးချုပ်မိုဒီရဲ့ပထမဆုံးအကြိမ်လွတ်လပ်ရေးနေ့အဖြစ်မိန်ကွန်းပြောကြားခဲ့တာလည်းဖြစ်ပါတယ်။ဝန်ကြီးချုပ်ဖြစ်မလာခင်အုပ်ချုပ်ခဲ့တဲ့ဂူဂျာရက်ပြည်နယ်မှာ2002ခုနှစ်တုန်းကဘာသာရေးအထိကယုံတွေဖြစ်ခဲ့ဘူးတာကိုထောက်ပြပြီးတော့ဝေဖန်သူတချို့ကတော့ BJP အစိုးရကြောင့်မလို့လူမျိုးရေးကွဲပြားမှုတွေပိုပြီးကြီးထွားလာမှာကိုစိုးရိမ်နေကြတာပါ။ဒါပေမဲ့လည်းဝန်ကြီးချုပ်ကတော့အိန္ဒိယရဲ့ဇက်စနစ်နဲ့လူမျိုးရေးအကြမ်းဖက်မှုတွေကိုအဆုံးသတ်ချဖို့လူမှုကိုတိုက်တွန်းခဲ့ပြီးငြိမ်းချမ်းမှုရှိမှသာတိုင်းပြည်ဟာရှေ့လျှောက်တိုးတက်နိုင်လိမ့်မယ်လို့လည်းသူကပြောဆိုခဲ့ပါတယ်
။ एक बार पीछे मुड़ करके देखिए किसी ने कुछ नहीं पाया है सिवाय भारत मां के अंगों पर दाग लगाने के सिवा हमने कुछ नहीं किया है और इसलिए
အတိတ်ကိုပြန်ကြည့်မယ်ဆိုရင်ခွဲခြားဆက်ဆံမှုတွေကဘာမှဆောင်ကျဉ်မပေးနိုင်တာကိုလူမှုအနေနဲ့တွေ့ရမှာဖြစ်တဲ့ဇက်စနစ်လူဒန်းစားနဲ့အစင်တန်းခွဲခြားမှုတွေဟာတိုင်းပြည်ဖွံ့ဖြိုးရေးကိုနှောင့်နှေးစေတာကြောင့်အတိတ်မှာခြံခဲ့ဖို့ဝန်ကြီးချုပ်ကတိုက်တွန်းပြောဆိုခဲ့ပါတယ်တရက်ကို2ဒေါ်လာအောက်နဲ့ရပ်တည်နေကြတဲ့တမောင်များစွာသောသူတွေနေထိုင်ရာဒီနိုင်ငံမှာဆင်းရဲမွဲတေမှုကိုသူအစိုးရအနေနဲ့တိုက်ဖြတ်သွားမယ်လို့လည်းအိန္ဒိယဝန်ကြီးချုပ်ကကတိပေးခဲ့ပါတယ်။ဗန်နေနဲ့ဆက်သွယ်လုပ်ကိုင်နိုင်တာမျိုးမရှိကြတဲ့ဆင်းရဲသားပြည်သူတွေကိုကူညီဖို့အတွက်ဗန်နာရေးနဲ့အာမခံလုပ်ငန်းဆိုင်ရာစီမံချက်တစ်ခုကိုလည်းအိန္ဒိယဝန်ကြီးချုပ်မိုဒီကကြေညာခဲ့ပါတယ်။ဒါ့အပြင်ဆင်းရဲမွဲတေမှုတွေကိုပူပေါင်းတိုက်ဖြတ်ဖို့ရာအတွက်အိန္ဒိချင်းတောင်အာရှနိုင်ငံတွေစီကပူပေါင်းဆောင်ရွက်မှုတွေသူ့အနေနဲ့လိုအပ်တယ်လို့ပြောဆိုရင်အိန္ဒိယချင်းနိုင်ငံတွေနဲ့လှုပ်ဆောင်သွားမယ်သူ့ရဲ့အမြင်ကိုလည်းအိန္ဒိယဝန်ကြီးချုပ်ကထပ်လောင်းပြောဆိုသွားခဲ့ပါတယ်ရှင ် VOA ကနေစနေနေ့မနက်ခင်းအစီအစဉ်တွေကို Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုမြန်မာသတင်းဆောင်မတွေကိုအလှည့်ပေးပါရစေထိုင်းနိုင်ငံအတွင်းတရားမဝင်နေထိုင်ရင်အလုပ်လုပ်နေကြတဲ့မြန်မာပြည်ကရွှေပြောင်းအလုပ်သမားတွေအတွက်လိုအပ်လာရင်နေရရင်ပြန်နိုင်အောင်ခရီးသွားလာခွင့်အထောက်အထားတွေကိုထိုင်းနိုင်ငံမှာရှိတဲ့မြန်မာတန်ယုံကထုတ်ပေးဖို့စီစဉ်နေပြီဖြစ်ပါတယ်။မြန်မာအလုပ်သမားတွေအဖမ်းမခံရဖို့အတွက်ထိုင်းမြန်မာနှစ်နိုင်ငံသဘောတူညီချက်ကနေအခုလိုအခြေအနေကိုရောက်လာတာဖြစ်တဲ့အကြောင်းဘန်ကောက်မြို့မြန်မာတန်ယုံအလုသမားရေးတာဝန်ခံတဦးကအခုလိုပြောဆိုလိုက်တာပါအပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ထိုင်းခြေဆိုင် VOA မြန်မာပိုင်းစီစဉ်သတင်းတော့မအေးမာကသတင်းပေးပို့ထားပါရှင်
ထိုင်းနိုင်ငံမှာရှိတဲ့မြန်မာတန်ယုံကနေရွှေပြောင်းလုတ်သမားရေးလှုပ်ဆောင်နေတဲ့အဖွဲ့တချို့ကိုခေါ်ယူတွေ့ဆုံခဲ့ပြီးတဲ့နောက်ယာယီနိုင်ငံကုလက်မှတ်မရှိဘဲနေရင်းကိုပြန်လိုတဲ့မြန်မာနိုင်ငံသားတွေအတွက်သူတို့စီမှာတင်ပြတောင်းခံလာမယ်ဆိုရင်ခရီးသွားလက်မှတ်ကိုထုတ်ပေးမှာဖြစ်ကြောင်းပြောဆိုခဲ့တာပါထိုင်းနိုင်ငံဘန်ကောက်မြို့ကအလုတ်သမားတန်အရာရှိဦးသိန်းနိုင်ကတော့ခရီးသွားလာတဲ့အခါမှာမြန်မာတန်ယုံကအထောက်ထားလက်မှတ်ထုတ်ပေးမယ်ကိစ္စကိုထိုင်းအစိုးရတာဝန်ရှိသူတွေနဲ့သဘောတူညီမှုရယူထားတယ်လို့ဆိုပါတယ်
ဘဂကိုင်တော့ဘဂတဲ့ပါမယ်အဲနော်တော်ရောကခီးသွားဆောက်ကြပါမယ်ဆိုရှင်အဲမလမ်းမှာအဖန်စီမရှိဘူးဟိုနောက်တကအဲဟိုကရေဒီတော့ခါတဲ့ခိုင်းလို့တဲ့ခါမှာဒီဟာတို့အရင်တော့ဆိုပေးရတယ်အခုတောင်းလာမိဘူးတို့တိုင်ကထောက်ရတယ်မပေးရတယ်သူကြားကိုပြန်လာဖြစ်တဲ့အတွက်ကြောင့်အဲအဲဟိုကျွန်တော်တို့ကဟိုမပြီးစံမလို့ဘူးဆိုတာအထက်ဘက်ကလည်းအဲအားလေးကိုဆွေးနွေးတာရှိတဲ့အတွက်ကြောင့်အဲ့ဒီဟာလေးတွေပဲသူတို့အောက်ခြေတီးအောင်ကျွန်တော်ရှင်းပြလိုက်ခြင်းဖြစ်ပါတယ်
။ထိုင်းနိုင်ငံမှာရှိတဲ့တရားမဝင်ရွှေ့ပြောင်းလုပ်သမားတွေနဲ့ပတ်သက်လို့အလုပ်လုပ်ခွင့်လက်မှတ်တွေကိုထိုင်းအစိုးရကဂျွန်လကနေစတင်ပြီးထုတ်ပေးနေပြီဖြစ်ပေမဲ့တချို့လုပ်သမားတွေအနေနဲ့နိုင်ငံကူးလက်မှတ်လုပ်ဖို့အတွက်ကမြန်မာနိုင်ငံသားမှတ်ပုံတင်တဲ့သံကောင်းစီးရင်မရှိကြတာကြောင့်အခက်အခဲတွေလည်းတွေ့ကြုံနေရတာပါ။ဒီအတွက်မြန်မာတန်ယုံကနေရာရေးပြန်ဖို့အတွက်ခရီးသွားလက်မှတ်တွေလုပ်ပေးမယ်ဆိုရင်တော့အလုပ်သမားတွေအတွက်ဖမ်းဆီးခံရပြီးငွေကုန်ကြေးကျများနိုင်မဲ့ကိစ္စတွေအတွက်အဆင်ပြေမှုတွေရှိသွားနိုင်တယ်ဆိုပြီးထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့မဟာချိုင်းဒေသတာဝန်ခံကိုခိုင်ကြီးကအခုလိုပြောပြပါဗျာ
ကျွန်တော်တို့ကကိုယ်နိုင်ငံကိုပြန်တဲ့အခါကျရင်သူကရှိတဲ့ဒေတာကနေပြီးတော့ကျွန်တော်ရဲစခန်းကိုတင်ပို့ပါတယ်။ကြားအကျိုးဆောင်တရားနဲ့တင်ပို့တဲ့အခါကျရင်ကျွန်တော်ပြန်မမယ်လို့ရဲကိုသွားပြီးဖမ်းခံရတယ်။အဲ့ကျရဲကအလကားမဖမ်းဘူး။ကျွန်တော်တို့ပတ်စံသူ့ရဲ့သတ်မှတ်ထားတဲ့ဇင်းလုံး2400ကျူလိုက်တယ်။အဲ့လကားကျွန်တော်တို့ကသူ့မှာမှတ်ပုံရောတင်ပြီးဓာတ်ပုံရိုက်တဲ့လက်ပုံတွေက2400ကျူလိုက်တယ်။ပြီးသွားရင်သူကနေတော့ကားပေါ်ကိုသူကတင်ပေးလိုက်တယ်။မြောက်ပြည်ဒိတ်ကျရင်ကျွန်တော်တို့ကအဲ့မြောက်ပြည်မှာဖြတ်ပြီးတော့ကျွန်တော်လက်မှတ်သွားထိုးတဲ့အခါကျရင်မြောက်ပြည်ကကိုသုံးလုံးစိတ်ကိုသတ်ပို့တယ်။အဲ့ချိန်မှာသူကပတ်စံနောက်တဲ့600ဆက်တောင်းတယ်။600မပေးတဲ့လူဆိုလို့ချင်းလုံးဝကျွန်တော်တို့စမာရီဘက်ကိုပြန်လို့မရဘူး။ဒီမြောက်ပြည်ချုပ်ထဲမှာထည့်ထားတယ်။တမောရုံမှာလာဝကမှာအနည်းဆုံး24နာရီတရက်မြဲလောက်ကြီးထားတယ်ပေါ့ဗျာ။မမဒါရီတရက်လောက်ဆိုရင်တော့ပတ်စံ6ဟာမပေးဘူးဆိုပြီးတုံနေပြလိုက်တဲ့အခါကျတော့နောက်ပိုင်းမှာရက်ပြီးတိုးပြီးတော့တော့လုံမားကြီးရဲ့စိတ်မြစ်ပြီးတော့ပတ်စံ6ဟာပေးရတယ်။အဲ့ဒါကိုသုံးလုံးကိတ်မှပေးရတယ်။အဲ့တော့ဟိုက600ရဲ့ဒီက2400ရဲ့အခု3000ကုန်တယ်။အဲ့ဒီ3000ကိစ္စကိုအခုဆိုင်တော့လုံမားရာရှိဦးသိန်းနိုင်ငံပြောအတိုင်းသူတို့ပြုခင်တိုင်းမှန်ကန်သွားပြီဆိုရင်ဒီနေ့ကစပြီးပြောတာပေါ့နော်။ကျွန်တော်တို့လုံမားကြီးအတွက်အရန်ကိုပုံကြပ်တတ်ပါသွားမယ်။ကားကပဲကုန်မယ်။
ထိုင်းအစိုးရကရှေ့ပြောင်းလုပ်သမားတွေကိုလက်မှတ်တွေလုပ်ပေးဖို့အတွက် One Stop Service Center လို့ခေါ်တဲ့စခန်းတွေကို2014ခုနှစ်အောက်တိုဘာလ30ရက်နေ့ထိဆက်လက်ဖွင့်လှစ်သွားဖို့အတွက်ကြေညာထားပြီးယာယီအလုပ်လုပ်ခွင့်ကိုတော့2015ခုနှစ်မတ်လ31ရက်နေ့ထိတက်တန်းတိုးပေးသွားဖို့အတွက်ထိုင်းအစိုးရကဆုံးဖြတ်ချက်ချထားပါတယ်။ဇွန်လ30ရက်နေ့ကစပြီးစတင်ပြုလုပ်ခဲ့တဲ့မှတ်ပုံတင်ခြင်းအစီအစဉ်မှာတော့မြန်မာ၊ကမ္ဘောဒီးယား၊လာအိုရှေ့ပြောင်းလုပ်သမား4,300ကျော်မှတ်ပုံတင်နိုင်ခဲ့ပြီဖြစ်ပါတယ်။မြန်မာနိုင်ငံသားတိမ့်တဲ့ချီရှိတဲ့တက်ခရိုင်ထဲမှာတော့ထိုင်းအစိုးရကရွှေပြောင်းလုပ်သမား3,400ကျော်မှတ်ပုံတင်ကြမယ်ဆိုပြီးခန့်မှန်းထားတာပါ။ဒါပေမဲ့ဩဂုတ်လ4ရက်နေ့ကနေ14ရက်နေ့အထိ10ရက်အတွင်းမှာတော့မြန်မာနိုင်ငံသား1,000ကျော်သာလာရောက်ပြီးတော့မှတ်ပုံတင်ခဲ့ကြပါတယ်။အလုပ်သမားအတော်များများဟာအလုပ်လုပ်ခွင့်လက်မှတ်ဖို့အပြင်နောက်ဆက်တွဲလုပ်ရမယ့်နိုင်ငံကူးလက်မှတ်ရဲ့ကုန်ကျစရိတ်တွေကိုတက်နိုင်မှုမရှိသေးတာကြောင့်နေရာရေးပြန်ဖို့အခက်အခဲတွေကြောင့်ပါထိုင်းအစိုးရခန့်မှန်းသလောက်တော့ထိုင်းနိုင်ငံတွင်းမှာမှတ်ပုံတင်ကြတာမျိုးတွေတော့မရှိသေးပါဘူးရှင်
။မအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တိုင်းရင်းသားလက်နက်ကင်တွေနဲ့မြန်မာအစိုးရကြားမှာညဉ့်ညံ့ရေးရဖို့အလားအလာတွေဘလောက်နှီးစပ်လာပြီလဲဆိုတာကိုကြည့်အောင်ပါ။တနိုင်ငံလုံးပြစ်ခတ်ရစဲရေးစာချုပ်ဒုတိယမူကျန်းအချောတက်ဖို့အတွက်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေဟာရန်ကုန်မြို့ကမြမငိမ့်ငိမ့်ရေးစင်တာမှာဆွေးနွေးခဲ့ကြပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတောင်းဆိုတဲ့ဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးဆိုတဲ့စကားရဲ့အပေါ်နားလည်မှုရခဲ့တာကြောင့်ဆွေးနွေးပွဲဟာအဆင်ပြေပြေနဲ့ညှိနှိုင်းနိုင်ခဲ့တယ်လို့ဆွေးနွေးပွဲပထမနေ့အပြီးမှာပဲသတင်းထုတ်ပြန်ခဲ့ပါတယ်နှစ်ဖက်ကြားညှိနှိုင်းရခက်ခဲနေတဲ့အချက်ပေါ်ပြည်လည်မှုရရှိတာကြောင့်နောက်ရက်တွေမှာလည်းပြည်ပြည်လည်လည်ညှိနှိုင်းနိုင်မယ်လို့နှစ်ဖက်ကိုယ်စားလှယ်တွေကယုံကြည်နေပါတယ်။အပြည့်အစုံကိုတော့ရန်ကုန်ခြေစိုက် VOA သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ဒီပြည်လုံးဆိုင်ရာပြည်ခတ်ရစေးစာချုပ်အတွက်ပြည်တော်စုငင်းချဲရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေရဲ့တနင်္ဂနွေလုံးဆိုင်ရာပြည်ခတ်ရစေးညှိနှိုင်းအဖွဲ့ NCCT ကကိုယ်စားလှယ်တွေဟာဒီကနေ့မနက်9:00ကနေညနေ9:00အထိဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ ဆွေးနွေးပွဲအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ NCCT အဖွဲ့ခေါင်းဆောင်ဦးနိုင်ဟန်သာကဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့စကားကိုအစိုးရဘက်ကလိုက်ရောခဲ့တာကြောင့်ဆွေးနွေးပွဲဟာအခြေအနေအများကြီးတိုးတက်အောင်မြင်လာတယ်လို့အခုလိုပြောပါတယ်အ
ဓိကအဖြစ်ကျွန်တော်တို့အရေးကြီးဆုံးအချက်တော့ကျွန်တော်တို့ဒီနိုင်ငံရေးဘက်ကထင်ထားတဲ့ဒီမိုကရေစီရေးအမျိုးသားတန်ဖိုးရေးနဲ့ကိုယ်ပိုင်ပြတ်မှန်နဲ့ကိုယ်အခြေခံတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့အစိုးရဘက်ကလက်ခံလိုက်တယ်အဲ့ဒါအားလုံးအရေးကြီးဆုံးအချက်ဖြစ်တယ်။ဒီပေါ်မှာနားလည်မှုရကျန်တဲ့အချက်တွေကတော့နားလည်မှုရတယ်လို့ပြောတာ။ခေရင်တော့
ဒီကနေ့ဆွေးနွေးပွဲမှာအပြစ်ခတ်ရစရေးစာချုပ်ပါအခန်း9ခန်းအနက်ကအခန်း2ခန်းကိုဆွေးနွေးပြီးဆုံးသွားပြီးဖက်ဒရယ်စကလုံးပေါ်နားလည်မှုရခဲ့ပေမဲ့ကြံအချက်တွေအလုံးပြည်လည်မှုရသွားတာမဟုတ်သေးကြောင်းလည်းဦးနိုင်ဟန်သာကဆက်ပြောပါတယ်အစိုးရဘက်ကဖက်ဒရယ်စကလုံးသုံးဆွဲမှုအပေါ်လိုက်ရောတဲ့အတွက်တိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကလည်းစာချုပ်မျက်နှာဖုံးစာမျက်နှာမှာတော်လှန်ရေးဆိုတဲ့စကားရပ်ကိုမထည့်သွင်းဖို့လက်ခံခဲ့ပါတယ်။သတင်းစာရှင်းလင်းပွဲမှာဦးနိုင်ဟန်သာနဲ့အတူရှင်းလင်းခဲ့တဲ့မြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလာပေါင်ရွှေကတော့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဖက်ဒရယ်တပ်မတော်ဖွဲ့စည်းရေးစတဲ့အချက်တွေကိုအခန်း1အခြေခံမူများမှာထည့်သွင်းမဆွေးနွေးပဲနိုင်ငံရေးတွဲဆုံဆွေးနွေးပွဲမှာထည့်သွင်းဆွေးနွေးဖို့နှစ်ဖက်သဘောတူညီခဲ့တာကြောင့်ညှိနှိုင်းဖို့ခက်ခဲနေတဲ့အပိုင်းကိုကျော်လွှားနိုင်ခဲ့တာဖြစ်တယ်လို့ပြောပါတယ်။အ
ခြေခံရတဲ့မူများမှာဆရာဦးနိုင်ဟန်သာတို့အနေနဲ့ဒီဖက်ဒရယ်တပ်မတော်ကိုအခြေခံတဲ့မူများဖြစ်တယ်
ဒီမိုကရေစီရေးဒန်းလူညီမျှရေးကိုပိုင်ပြတ်ထန်းခွင့်ပေါ်အခြေခံတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့အခြေခံမူကိုဇူလိုင်လကုန်ပိုင်းကလိုင်စာမြို့မှာကျင်းပတဲ့တိုင်းရင်းသားထိပ်သီးညီလာခံကချမှတ်ခဲ့တာဖြစ်ပြီးဒီအခြေခံမူကိုအစိုးရဘက်ကလက်မခံရင်တပြည်လုံးအပြစ်ခတ်ရစဲရေးစာချုပ်ကိုလက်မမရေးထိုးဖို့အတွက်လည်းတိုင်းရင်းသားအဖွဲ့အစည်းတွေဘက်ကဆုံးဖြတ်ထားတာဖြစ်ပါတယ်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC ရဲ့ဒုဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းကဒီကနေ့အစည်းအဝေးအဖွင့်မိန့်ခွန်းပြောကြားရမှာတော့နိုင်ငံတော်တမရကဒီဆွေးနွေးပွဲအတွက်မူဝါဒတချို့ချမှတ်ပေးခဲ့ကြောင်းဒီမူဝါဒမှာတိုင်းပြည်ကခွဲထွက်တာနဲ့အချုပ်အခြာအာဏာကိုထိပါစေမဲ့ကိစ္စရပ်တွေကလွဲပြီးကြံချက်တွေကိုလွတ်လပ်စွာဆွေးနွေးကြဖို့တကားဖွင့်တာကြောင့်ဆိုတဲ့အချက်တွေပါရှိပါတယ်UPWC နဲ့ NCCT ဆွေးနွေးပွဲကိုဒီလ15ရက်နဲ့16ရက်မှာကျင်းပဖို့နဲ့လိုအပ်ရင်18ရက်နေ့ထိဆက်လက်ဆွေးနွေးဖို့ရည်မှန်းထားတာဖြစ်ပါတယ်။ဆွေးနွေးပွဲပြီးပြတ်ရင်တော့18ရက်နေ့မှာနိုင်ငံရေးဆွေးနွေးပွဲကျင်းပရေးအတွက် UPWC နဲ့ NCCT အပြင်နိုင်ငံရေးပါတီတွေကိုလည်းဖိတ်ခေါ်ပြီးအလို့သဘောညှိနှိုင်းဆွေးနွေးကြဖို့ရှိနေပါတယ်။ဒီကနေ့ဆွေးနွေးပွဲကိုတော့အစိုးရကိုယ်စားလှယ်အဖွဲ့ဘက်က UPWC ဒုတိယဥက္ကဋ္ဌတွေဖြစ်တဲ့ပြည်ထောင်စုဝန်ကြီးဦးအောင်မင်းလွှတ်တော်ကိုယ်စားလှယ်ဦးသိန်းစောတမ်ဘရကိုယ်စားလှယ်ဒုတိယဗိုလ်ချုပ်ကြီးတင့်တိုင်ဝင်းတို့ဦးဆောင်တက်ရောက်ခဲ့တယ်လို့ NCCT အဖွဲ့ဘက်ကတော့အဖွဲ့ခေါင်းဆောင်ဦးနိုင်ဟန်သာဗရိုစောွယ်ထူဝင်းနဲ့ဗိုလ်ချုပ်ဂွန်မော်တို့ဦးဆောင်တက်ရောက်ခဲ့ပါတယ်
တော်ရရှိမြတ်ညာအမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီဟာသူတို့နိုင်ငံကအတန်းခတ်အရေးယူထားတဲ့လုပ်ငန်းရှင်ကြီးတူဦးရဲ့ဟိုတယ်မှာစခန်းချတဲခူသွားခဲ့ပါတယ်။ဆိုတော့ကအမေရိကန်တို့ကမြန်မာနိုင်ငံအပေါ်မှာပြစ်မှတ်ထားအရေးယူမှုတွေလုပ်ထားစေပါဆိုတဲ့ကိစ္စဟာဘလောက်လင်းနေမှုရှိပါသလဲ။လူကြကောင်းရုံလုပ်ပြနေတာလားတကယ်ကောထိရောက်မှုရှိရလားဆိုတာတွေကိုအခုလာမယ့်စနေညတဲ့လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါတော်ရရှိမြတ်ညာ။ပါဝင်ဆွေးနွေးလိုတဲ့သူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါရစေ။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994 fax နံပါတ် 2323255992 ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြားပြီး MP3 အသံဖိုင်နယ်လေးပို့နိုင်ကြပါရစေခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
တော်ရရှင်တွေအနေနဲ့စနေနေ့ည9နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံတိုက်တွန်းပါတယ်ရှင်။တော်တာရှင်များရှင် VOA ကအခုလိုထုတ်လွှင့်နေတဲ့ Radio စီစဉ်တွေအပါအဝင်ရုပ်မြင့်တမ်းကြားစီစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့ချိန်နဲ့တပြိုင်တည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။ VOA ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။